နောက်ခါလာစာကို3600နောက်ကနေပြီးတော့မှထပ်တိုးစီးရေးတောင်းဆိုလိုက်တာတွေ့ရတယ်ပေါ့နော်။ဘာကြောင့်ဒီလိုမျိုးတောင်းဆိုလိုက်တာလဲရှက်။
ကျွန်တော်တို့ရဲ့မူလတောင်းဆိုချက်ကဒီနေ့လောက်ခလာစာ4000အခြေခံလာစာ3200တက်မှတ်ရေးမူဝါဒဖြစ်ပါတယ်။ကျွန်တော်တို့2013မှာကျွန်တော်တို့ living cost တွေကိုစစ်တမ်းကောက်တာ8000။နောက်2014မှာကျွန်တော်တို့ဒီ8500ဒီတက်လာတယ်မိသားစုတွေရဲ့ဒီကုန်ကျစရိတ်တွေ။ဒီနေ့လုပ်နေရတဲ့လုပ်သမားတွေရဲ့အခြေအနေ၊နောက်လုပ်ငန်းရှင်တွေရဲ့လုပ်ငန်းဆက်လက်လက်ပတ်နိုင်ရေးအခြေအနေ၊လုပ်သားတွေရဲ့လုပ်ငန်းဝင်တည်မြဲရေးအခြေအနေ။ဒါတွေအားလုံးကိုရှေ့ရှုပြီးတော့ကျွန်တော်တို့အခြေအနေကိုလွတ်လာသုံးသပ်ပြီးအကက်ခတ်တဲ့အခါမှာအခုနိုင်ငံဝန်ထမ်းများကိုအခြေခံလစာပြောင်းလဲတတ်မှတ်ခြင်းပေါ့နော်နောက်ဆုံးလစာတိုးလိုက်တာနိုင်ငံဝန်ထမ်းများရဲ့အနေဆုံးလစာဒီ3200ဖြစ်ပါတယ်အဲ့တော့နိုင်ငံတော်အစိုးရသည်သူ့ရဲ့ဝန်ထမ်းများကို CSR နဲ့အညီပေးထားပါတယ်ဒီလစာ3200ဆိုတာအားလုံးမို့လို့ကျွန်တော်တို့ကပုဂ္ဂလိကဝန်ထမ်းများကိုလည်းပဲနိုင်ငံဝန်ထမ်းများရဲ့အနေဆုံးဒုက္ခလစာ3200နဲ့အညီပေးရမယ်ပေးသင့်တယ်ဆိုတဲ့သဘောထားတစ်ခုကိုကျွန်တော်တို့ညှိယူတဲ့အခါမှာဒီကျွန်တော်တို့အဖွဲ့ချုပ်တင်မဟုတ်ဘဲနဲ့ဒီအခြားခြားသောလူ့သမားအဖွဲ့ချုပ်တွေပါကျွန်တော်တို့အတန်တွေညီသွားခဲ့တာကိုတွေ့ရတယ်မြို့သားကော်မတီအစည်းအဝေးရနေပြီးတော့စုပြုတ်တတ်မှတ်နှုံးသားကို3600လို့တတ်မှတ်ခဲ့တဲ့အပေါ်မှာပြည်내တိုင်းတွေမှာရှိတဲ့လူသမားအဖွဲ့အစည်းတော်တော်များများကမချိနှက်ကြဘူးလက်မခံကြဘူးဒုက္ခလစာ4000ရရှိဖို့ကနံပါတ်1ဖြစ်လာတယ်ဒုက္ခလစာ4000ဘာကြောင့်လိုအပ်တယ်လဲဆိုတဲ့ဟာတွေကျွန်တော်တို့ခွဲခြားရှင်းပြလိုက်တဲ့အခါမှာ transport charges တွေထွက်လာတယ်အဲ့ဒီလူမှုအသုံးစရိတ်တွေပေါ့နော်ဒီမှာနေထိုင်မှု charges တွေထွက်လာတယ်နောက်တစ်ချက်ကနေတိုးကြီးတွေအပါဝင်ပေါ့ဒါကြောင့်မို့လို့ကျွန်တော်တို့ကမြို့သားကော်မတီကစုပြုတ်နှုံးသားတတ်မှတ်လိုက်တဲ့3600အပေါ်မှာ plus transport charges တွေထည့်ပေါင်းပေးရမယ်နေထိုင်မှုစရိတ်တွေစီစဉ်ပေးရမယ်နှစ်စဉ် April budget လအတွင်းတိုင်းမှာဒီနှစ်တိုးကြီး1000ပါဝင်ထည့်သွင်းပေးရမယ်ဆိုတော့အဆိုပြုချက်နှုံသားတွေနဲ့ကျွန်တော်တို့တင်ပြတောင်းဆိုมาဖြစ်ပါတယ်ဟုတ်ကဲ့
ဒီအလုပ်ချင်းတွေဘက်ကနေပြီးတော့ကို3600ကိုတောင်မှပေါ့နော်မပေးနိုင်ဘူးဆိုတဲ့ပုံစံမျိုးတွေတွေ့ရတယ်ရှင်ဒီအလုပ်သမားတမကကနေပြီးတော့ကို3600ရဲ့အနောက်မှာမှဒီလိုထပ်တိုးခန်းစားခွင့်တွေတောင်းဆိုလာတဲ့အပေါ်မှာရောညှိနှိုင်းလို့အဆင်ပြေနိုင်မှာမလားရှင်
ပြည်လည်အောင်လုပ်ရပါလိမ့်မယ်2500ပဲပေးနိုင်မယ်ငါတို့ဆက်ရုံဗနေုံပိတ်မယ်ဆိုပြီးတော့ချင်းချောက်တာတွေရှိပါတယ် TMB တွေအကုန်လုံးပိတ်သွားမယ်လို့မယုံကြည်ပါဘူးအားကြောင့်လဲဆိုတော့ပေးနိုင်ရင်လည်းဆက်ရုံအလုပ်ရုံတွေလည်းပဲရှိပါတယ်သူတို့ပေးနိုင်တဲ့လုပ်ငန်းရှင်တွေလို့လည်းလုပ်ငန်းတွေဖွံ့ဖြိုးဖို့လိုအပ်ပါလိမ့်မယ်လုပ်ငန်းပိတ်သိမ်းရင်လူသမားကိုထိုက်တန်တဲ့အလုပ်ရဆိုင်မှုနှိမ့်နာကြီးတွေပြေးပြီးမှပိတ်သိမ်းလို့ရပါတယ်ထိုက်တန်တဲ့နှိမ့်နာကြီးတွေမပြေးဘဲအလုပ်ပိတ်သိမ်းမယ်ဆိုရယ်တရားလည်လို့ပြောဆိုပြုမူတာမျိုးတွေရှိခဲ့တယ်လို့တော့ကျွန်တော်တို့ကြားရပါတယ်ကျွန်တော်တို့စိတ်မကောင်းပါဘူးဒါတွေကိုရှုံ့ချပါတယ်ကျွန်တော်တို့နိုင်ငံသားအလုပ်သမားတွေကိုမလေးစားတဲ့ GMB လုပ်ငန်းရှင်တွေကိုအလုပ်မရှိပါဘူးသူတို့ကျွန်တော်တို့နိုင်ငံကိုထွက်သွားပါကျွန်တော်တို့နိုင်ငံသားနဲ့ကျွန်တော်တို့နိုင်ငံရဲ့ဥပဒေကိုလေးစားတဲ့လုပ်ငန်းရှင်တွေကျွန်တော်တို့နိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံပါလိမ့်မယ်ဗျာ
ခုဒီလက်မခံတဲ့လုပ်ငန်းရှင်တွေအများစုကဘယ်လိုလုပ်ငန်းရှင်တွေလို့သိထား
နောက်သားပြင်းတော့တရုတ်ကိုရီးယားတွေပါပဲ2012 2013 2014အလုံးစုံကတပိတ်တွေဖြစ်ရတာလည်းပဲဒီတရုတ်ကိုရီးယားလုပ်ငန်းရှင်တွေရဲ့လုပ်ငန်းဝင်ဆက်ဆံရေးမကောင်းလို့ကျွန်တော်တို့နိုင်ငံသားတွေပေါ်မှာစော်ကားတယ်နှိမ်ချဆက်ဆံတယ်အတွက်ကြောင့်မလို့လုပ်ရှင်ရဲ့လုပ်သမားဆက်ဆံရေးပြဿနာကနေစပြီးလုပ်သမားတပိတ်တွေတောက်လျှောက်ဖြစ်ခဲ့တာပါမှတ်တမ်းတွေအများကြီးရှိပါတယ်ဒါတွေကိုမျက်ကွယ်ပြုထားလို့မရပါဘူ
းတကယ်လို့များပေါ့အဲ့လုပ်ငန်းရှင်တွေကဒီစက်ရုံများပိတ်သိမ်းသွားခဲ့မယ်ဆိုလို့ရှိရင်ရောကြံခဲ့တဲ့အလုပ်သမားတွေအတွက်သမဂ္ဂအနေနဲ့ဘယ်လိုဆက်ပြီးတော့ကူညီပေးဖို့အရေးရှိမလဲရှင
်ဒီနိုင်ငံတော်အစိုးရနဲ့လူသမားသမဂ္ဂအဖွဲ့ချုပ်အနေနဲ့ကျွန်တော်တို့တာဝန်ရှိပါတယ်ကျွန်တော်တို့ဒီလူသမားတွေကိုစေတနာအပြည့်အဝရှိတဲ့စောင့်ရှောက်ပေးခြင်းနဲ့လုပ်ငန်းရှင်တွေလည်းပဲရှိကြပါတယ်ကိုယ်နိုင်ငံသားတွေကိုစောင့်ရှောက်မယ်အဓိကတာဝန်ကျအစိုးရတာဝန်ဖြစ်ပါတယ်အဲ့တော့သမဂ္ဂတွေအနေနဲ့ကတော့ကျွန်တော်တို့ကိုယ်တိုင်ကျွန်တော်တို့နိုင်တဲ့ဝန်နဲ့ထမ်းပြီးတော့လူသမားတွေအကျိုးစီးပွားကိုကျွန်တော်တို့လုပ်ပေးတယ်လူသမားတွေကိုလောက်ကန်ခွင့်လန်းရရှိအောင်ကျွန်တော်တို့ဆောင်ရွက်ပေးဖို့ဆိုတဲ့နေရာမှာကျွန်တော်တို့မှာအကန့်အသတ်တွေရှိတယ်ခက်ခဲတွေရှိတယ်ကျွန်တော်တို့ရဲ့စွမ်းရည်တွေနဲ့ကျွန်တော်တို့ရဲ့လုံဆောင်နိုင်မှုအပိုင်းမှာအကန့်အသတ်တွေရှိတို့တော့လူသမားတွေရဲ့အကျိုးစီးပွားအတွက်တော့ကျွန်တော်တို့လုပ်နိုင်တယ်လို့အစွမ်းကုန်ဆောင်ရွက်မယ်
ဟုတ်ခုလိုဖြည့်ပေးတာကျေးဇူးတင်ပါရှင့်
ဟုတ်ကဲ့ကျေးဇူးပါ